အိန္ဒိယမှာခိုလုံနေကြတဲ့ရ ेंजर ခုနှစ်ဦးကိုမြန်မာနိုင်ငံဘက်ပြန်ပြီးတော့လွှဲပြောင်းပေးလိုက်ပြီးတဲ့နောက်ကြံနေတဲ့သူတွေလည်းထဏီပြန်ပို့ခံရမယ့်အရေးပေါ်မှာစိုးရိမ်နေကြပါတယ်။အိန္ဒိယမှာလက်ရှိနေထိုင်နေတဲ့ရ ेंजर တူဖြစ်သူစာဟီဒူလာကတော့မွေးရမြေမှာလွတ်လပ်စွာသွားလာခွင့်မရှိ၊သွားရလာတာဆရာတောက်တာကစတားမြစ်ကန့်သက်ခံရတဲ့အကြောင်းဒီပြဿနာကိုနိုင်ငံတကာကဒီတဆင့်မဖြေရှင်းနိုင်သမျှတော့မပြန်လို့ဘူးလို့ပြောဆိုသွားပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကအိန္ဒိယနိုင်ငံတည်းတရားမဝင်ဝင်ရောက်မှုနဲ့2012ခုနှစ်ကလေးကဖမ်းဆီးထိသိမ်းထားတဲ့ Ranger 9ဦးကိုမြန်မာအာဏာပိုင်တွေထံကိုလွှဲပြောင်းပေးခဲ့ပါတယ်။ Ranger ဆိုတဲ့အသုံးအနှုန်းကိုလက်သင့်မခံတဲ့မြန်မာအစိုးရဘက်ကတော့အိန္ဒိယဘက်ကလွှဲပြောင်းပေးခဲ့သူတွေကိုလက်သင့်ခံခဲ့ပေမဲ့ဘယ်လိုပုံစံနဲ့လက်ခံခဲ့သလဲဆိုတာမရှင်းလင်းသေးပါဘူး။အိန္ဒိယမှာခိုလုံနေကြတဲ့ဒုက္ခသည်တသောင်းခွဲကျော်ကဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးအုံကထုတ်ပေးထားတဲ့ဒုက္ခသည်အသီးမှတ်ပြုကတ်တွေရရှိထားတဲ့သူတွေပါ။ဒါပေမဲ့လည်းအိန္ဒိယဘက်ကတော့ကုလသမဂ္ဂရဲ့အသီးမှတ်ပြုကတ်တွေကိုလက်မခံဘူးလို့ပြောဆိုထားသလို Ranger တွေကိုထဏီပြန်ပို့တဲ့ကိစ္စက NDA ကြုံရနိုင်တဲ့ဒေသကိုဒုက္ခသည်တွေပြန်မပို့ရဆိုတဲ့မူကိုချိုးဖောက်ရောက်ရောက်တယ်ဆိုတဲ့ကုလသမဂ္ဂရဲ့ရည်တည်ချက်ကိုလည်းပယ်ချထားပါတယ်။ဒါ့အပြင်ဝန်ကြီးချုပ် Narendra Modi ရဲ့အစိုးရဘက်က Ranger Muslim အားလုံးကိုထဏီပြန်ပို့လိုတယ်လို့ပြောဆိုထားတာကြောင့်လည်းအိန္ဒိယမှာခိုလုံနေကြတဲ့ကြံနေတဲ့ Ranger တွေကြားမှာလည်းစိုးရိမ်နေကြပါတယ်။အိန္ဒိယရွေးကောက်ပွဲကလည်းနှီးလာပြီမို့လို့လူကြိုက်များစေမဲ့ဗျူဟာဖြစ်နေသူတို့ကိုပြစ်မှတ်ထားလိုက်မဲ့အရေးကို Ranger တွေကစိုးရိမ်နေကြတာဖြစ်ပါတယ်ခင်ဗျာ။